တဘာဝတယံဇာရတွေကိုထုတ်ယူသုံးဆွဲရမှာတဘာဝပတ်ဝန်းကျင်ပြည့်ညင်းမှုတွေဖြစ်ပေါ်နိုင်တာကတော့အမှန်ဖြစ်ပါတယ်။ဒါကြောင့်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်တဘာဝတယံဇာရတွေကိုထုတ်ယူခြင်းနဲ့တဘာဝပတ်ဝန်းကျင်မပြည့်ရင်းအောင်ကာကွယ်ခြင်းတွေဟာလွန်ဆွဲပွဲကစန့်ကျင်ဘက်အသင်းနှစ်သင်းလိုအမြဲအားပြိုင်နေကြတာဖြစ်ပါတယ်။အားပြိုင်မှုတွေမှာတစ်ဖက်ဖက်ကများအသာစီးရသွားခဲ့ရင်အကျိုးအမြတ်ထိခိုက်မှာကတော့တိုင်းပြည်ပဲဖြစ်ပါတယ်။ဒါကြောင့်ဟန်ချက်ညီညီရှိဖို့အရေးကြီးနေတာပါဒီနေရာမှာမြန်မာနိုင်ငံကတပ်တုများထုတ်ယူမှုအခြေအနေကိုကြည့်မယ်ဆိုရင်မြန်မာနိုင်ငံဗြိတိချ်လက်အောက်မှာရှိခဲ့တဲ့အချိန်ကဘော်တွင်းလိုကမ္ဘာအဆင့်မီမိုင်းကြီးတွေကနေငွေခဲသွတ်စတာတွေကိုထုတ်ယူခဲ့တယ်လို့ပဲနောက်ပိုင်းမှာတော့ဘော်ဆိုင်ရနာတင်ကြီးစတဲ့ငွေခဲသွတ်ထုတ်တဲ့မိုင်းတွေပေါ်ပေါက်ခဲ့တယ်လို့ခဲမဖြူအဖျိုင်းနဲ့ထုတ်တဲ့ဟာမင်းကြီးထိန်းသာစတဲ့မိုင်းတွေရှိခဲ့ကြပါတယ်ဒီမိုင်းတွေအပြင်1980ခုနှစ်ပတ်ဝန်းကျင်မှာတော့ရွှေတူးဖော်တဲ့သူတွေဟာမန္တလေးတိုင်းတွင်းကဝပြူတောင်တပိတ်ချင်းပဲခူးတိုင်းကရွှေချင်းကြောက်ကြီးစတဲ့နေရာတွေမှာတပိုင်တနိုင်တူးဖော်သူတွေရှိလာခဲ့တယ်လို့နောက်ပိုင်းမှာတော့နိုင်ငံတော်ကခွင့်ပြုချက်နဲ့ကချင်ပြည်နယ်ရှမ်းပြည်နယ်စတဲ့နေရာတွေမှာပါလုတ်ကင်လာပါတယ်အဲ့ဒီနောက်တပိတ်ချင်းကြောက်ပထူးမိုးထီမိုးမီစတဲ့နေရာတွေမှာရွှေမိုင်းကြီးတွေပေါ်ပေါက်လာသလိုကြောက်စိမ့်တွင်ဒေသမှာရွှေနဲ့ကြောက်စိမ့်တူးဖော်တာတွေသခိုင်းတိုင်းတွင်မုံရွာကကျေးစင်တောင်လက်ဘရောင်းတောင်မှာကျေးနီမိုင်းတွေချင်းပြည်နယ်မှာနီကယ်ခရိုမီယမ်မိုင်းတွေအပြင်ရှမ်းပြည်နယ်ကခဲမဖြူအဖျိုက်နဲ့ကြောက်မီးသွေးမိုင်းတွေပါအတီးတီးပေါ်ထွက်လာခဲ့ပါတယ်အခုလိုမိုင်းကြီးမိုင်းငယ်တွေပေါ်ထွက်ခဲ့ပေမဲ့ဒီမိုင်းတွေမှာသဘာဝပတ်ဝန်းကျင်ပြည့်ဝမှုအနည်းဆုံးနဲ့ထုတ်လုပ်နိုင်ရေးဟာအလွန်ပဲအားနည်းခဲ့တယ်လို့သုံးသက်သူတွေကပြောပါတယ်ဒီမိုင်းတွေအတွက်လိုင်စင်များထုတ်ပေးချိန်မှာတော့စီမင်းစည်းကမ်းတွေရှိခဲ့ပါတယ်မန္တလေးတိုင်းရမဲသင်းမိုးထီမိုးမီရွှေမိုင်းကဘူမိဗေဒအရာရှိချုပ်ဦးတင်ထွန်းပြောပြတာက
သူငယ်မစားခင်နေရဟိုဒီပေါ့ EIA SIA ရဘူးအရင်လေးလောက်ရတယ်မင်းတို့ရဲ့ IPS assessment ပေါ့ EIA အစ IA ကြတော့ social impact assessment ပေါ့အဲ့နှစ်ခုကိုမဖြစ်မနေလုပ်ရတယ်ဒီလုပ်ငန်းလုပ်ဖို့ပေါ့ project အစားရှောက်ခဲ့ရအဲ့ဒါပါတွေ့တရတယ်ဒီအရေးကြတော့သူအားဒီခေါင်းဝတာလေသူကမော်နီတာလုပ်တယ်နောက်ပြီးတော့အပင်ပေါ့နော်အပင်ရောအကောင်ကြီးရောဒီ biodiversity တွေတွေသူမော်နီတာလုပ်တယ်ပေါ့နော်ဒီ project စတဲ့အချိန်မှာကျွန်တော်လမ်းတွေဖောက်တယ်ဘာညာကြောင့်မဘာတွေထိခိုက်တယ် project စတဲ့အချိန်ကစပြီးမိုင်းလုတဲ့အချိန်ကြီးမှာဘာတွေထိခိုက်နိုင်တယ်ပေါ့
မိုင်းစီမံကိန်းကြောင့်တဘာဝပတ်ဝန်းကျင်ထိခိုက်မှုကိုမြေအောက်ရေအပင်နဲ့နေထိုင်တဲ့သားရဲတိရိစ္ဆာန်တွေရဲ့အခြေအနေကစပြီး EIA အစဉ်ခံစားတင်ပြသလိုပဲအဲ့ဒီ data မှာနေထိုင်တဲ့လူတွေရဲ့လူမှုပတ်ဝန်းကျင်ကိုထိခိုက်မှုများ SIA အစီရင်ခံစာကိုလည်းတင်ပြရတာဖြစ်ပါတယ်။ဒါပေမဲ့အခုထုတ်ပြန်တဲ့အချက်တွေဟာလမ်းညွှန်မှုပုံစံလောက်ပဲရှိနေတာဖြစ်တယ်လို့ဆိုပါတယ်။တဘာဝပတ်ဝန်းကျင်ဘူမိဗေဒပညာရှင်ဥတ္တူရအောင်ပြောပြတာက
ဒီတော့ပတ်ဝန်းကျင်နဲ့ပတ်သက်ပြီးတော့အရန်ရောအဲ့လိုမျိုးပြည်ပြပပါနဲ့ပြည်ပြစုံစုံညွှန်ကြားတာမျိုးမရှိသေးဘူးပေါ့နော်အခုကြည့်တော့သူကဘာရှိလဲဆိုတော့လက်ရှိတော့ဒီကျွန်တော်တောင်းဝင်းနေနေဦးစီးဌာနကနေပြီးတော့ကျွန်တော်တို့မိုင်းနီးလုပ်လို့ရှိရင်ဟိုနေဟိုလိုက်နာမယ် environmental procedure ပဲဒီခိုင်လိုက်မယ်ဒီလောက်အောင်ပြုစုအောင်ဆိုပို့ပေါ့ EMP ပေါ့ environmental management plan ဒီပြအဲ့ဒီလိုမျိုး report အတွက်ခိုင်လိုက်ကတော့အခုလက်ရှိထွက်ထားတာရှိတယ်ခင်ဗ
ျအခုလိုလမ်းညွှန်မှုပုံစံလောက်တာဖြစ်နေတဲ့တတ်မှတ်ချက်နဲ့ထုတ်ပြန်ထားတဲ့ထုတ်ပြန်ချက်တွေကိုတကယ်ကတိတိပပလိုက်နာဆောင်ရွက်သူအလွန်ပဲနေပါတယ်လို့ဆိုပါတယ်ပထမပိုင်းကလိုင်စင်ချဖို့အတွက်အစဉ်ခံစားတင်ပြီးဆောင်ရွက်ပေမဲ့နောက်ပိုင်းမှာတော့လုတ်ချင်တယ်လို့လုတ်ကြတာဖြစ်တယ်လို့ဆိုပါတယ်တတုရင်းများစွာမှာတာဝန်ထမ်းဆောင်ခဲ့ဘူးသူတတုရင်းဘူမိဗေဒပညာရှင်ဦးအောင်သိန်းကအခုလို့ပြောပါတယ
်ဒီလုတ်ွက်ပြီးအဲ့ကောဖောက်ဖက်ခါပြီးတော့သူကြီးရရွှေယူပြီးဓာတ်ပြစ်ထားပေးပြီအားလည်းကြတာအဲ့ဒါဖြစ်တယ်အခုအဲ့ဒါတွေပြန်ကင်နေတယ်ပြီးတော့ embodiment အရာတိတိပြန်ဆိုင်ပေးရမှာလို့မြေကြီးပြန်ညှိပေးရမှာလို့အဲ့ဒါမျိုးအခုကနည်းနည်းကြိုင်လာပြီအရင်လိုလုတ်ွက်တွေကိုအခုဆောင်ပြီးရောဆိုတဲ့ပုံစံကမဟုတ်တော့ဘူ
းကုလသဘာဝပတ်ဝန်းကျင်ကိုအလေးမထားပဲဆောင်ရွက်ကြသူတွေထဲမှာရွှေတူးဖော်သူများနဲ့ကြောက်စိမ့်တူးသူတွေဟာအဆိုးအဝါဆုံးဖြစ်နေတယ်လို့ဆိုပါတယ်ရွှေတူးရမှာပုံစံနှမျိုးရှိပါတယ်ပထမတစ်ခုကဘုံကနေရွှေကိုကျင်ယူတဲ့လုပ်ငန်းရှိတယ်လို့ရွှေကြောကိုလှိုင်ကောင်းများဖောက်ပြီးတတုတိုက်ကို ရှာတူးသူတွေလည်းရှိပါတယ်။ဘုံရှာသူတွေအနေနဲ့ကတော့မြေချောင်းများအနီးမှာအပေါ်ရန်မြေစီလွာကိုတူးပစ်ပြီးဘုံကိုရှာပြီးတဲ့နောက်ရွှေကိုကျင်ယူတာဖြစ်ပါတယ်။ဘုံကိုရှာတဲ့ဆိုတာမှာမြေချောင်းအဟောင်းတွေကိုလိုက်ပြီးရှာတာဖြစ်လို့စနစ်တကျမဟုတ်ပဲဘုံကျော်ရှိမယ်လို့ထင်တဲ့နေရာတွေကိုမှန်ပြီးတူးကြဘုံတွေ့ရင်မြေချောင်းတွေရှိတဲ့နေရာကိုလာပြီးကျင်ကြတချို့ရေပေါ်တဲ့နေရာမှာဆိုရင်ရေစုပ်ဆက်နဲ့ရေကိုတင်ပြီးဘုံကျော်ကိုမိသက်ပိုက်နဲ့ထိုးပြီးရှာတယ်လို့ပဲဘုံကိုမျောတိုက်တဲ့ပုံစံနဲ့ရွှေကိုကျင်ယူတာလည်းရှိပါတယ်အချို့ကတော့မြေကော်မြေတူးဆက်ကြီးတွေကိုတုံးပြီးအပေါ်ရန်မြေလွာတွေကိုကော်ထုတ်ပြီးတူးနေကြတာပါတရဝင်းရှာဖွေခွင့်ရသူတွေဟာမြေဧက20အတွက်တလကိုအစိုးရကိုရွှေနှစ်ကြက်သားသွင်းရတာဖြစ်ပါတယ်ဥအောင်သိန်းပြောပြတာကအ
ဓိက main အထင်းတာဘာလဲထင်တော့နှစ်ကြက်သားဆိုတာဟာထင်တာတလနှစ်ကြက်သားတွင်းဧက20ကိုသူကရွှေတစ်ကွက်တစ်ကွက်ပြီးတာဟု
တ်
နှစ်ကြက်သားတွင်းအဲ့ဒါ main အဲ့ဒါတွင်းရတယ်ဒါတော့ဥမာပဲအဲ့ဒါတွေကဒါဝန်ထမ်းနေနဲ့အာနာပိုင်နေနဲ့ကြည့်ပြီးတော့နှစ်ကြက်သားကိုမသွင်းတဲ့လူတွေကအခု blacklist ဆိုပြီးတော့ရွှေမသွင်းလို့အချွေးကြံတဲ့လူတွေကပိတ်တာထောင်ချနေတယ်အစိုးရစင်စရာမှာဒါကြီးလည်းဘယ်လိုရှင်းရအောင်မလဲမသိဘူ
းလက်ရှိမှာတော့အဲ့ဒီဒေသတွေမှာမြေမျက်နှာအသွင်ပြင်တွေပျက်စီးတာတွေမှာကပဲရွှေကျင်သူတွေကဗရားတုံးပြီးရွှေဖမ်းတာဆိုင်ယာနိုက်တွေတုံးတာဒါတွေကြောင့်မန္တလေးမိုးကုတ်ကားလန်ဘေးတစ်လျှောက်ကဒေသတွေအပြင်ဝပြူတောင်တပိတ်ချင်းနယ်တတဲ့နေရာတွေမှာရေများဟာတုံးမရတဲ့အခြေအနေဖြစ်နေပါတယ်အလားတူပဲဖားကံမှာဥရုချောင်းကြီးပျက်စီးသွားသလိုပဲကချင်ပြည်နယ်တွင်းကချောင်းပေါင်းများစွာနဲ့အေယာရီမြစ်ကမ်းမှာပါနှုံးတွေကိုစုပ်ပြီးတရားမဝင်ရွှေတူးနေတာကြောင့်အေယာရီမြစ်ကြီးပါထိခိုက်နေတဲ့အခြေအနေကိုရောက်ရှိနေပါပြီ။ဒါပေမဲ့ရွှေကျော်ကိုလိုက်ပြီးတူးတူတွေထဲမှာတော့စနစ်ကျမှုတချို့ကိုတွေ့ရှိရပါတယ်။အရင်အနည်းပိုများများတုံးပြီးပြည်တွင်းပြည်ပကကျွမ်းကျင်သူပညာရှင်တွေငှားပြီးမိုင်းဒီဇိုင်းထုတ်တာကစပြီးတပ်တူရင်းအင်ဂျင်နီယာများဘူမိပေရာပညာရှင်များကိုငှားညံပြီးဆောင်ရွက်နေပါတယ်။အဲ့ဒီတပ်တုသွင်းတွေဟာမြေဧက3000ကျော်အထိရှိကြပြီးတော့လုတ်ကင်ခွင်နှစ်ပေါင်း20ကနေ25နှစ်အထိရရှိကြပါတယ်။သူတို့အနေနဲ့တစ်နှစ်ကိုရွှေဒရန်9နှစ်ဆက်တိုက်အစိုးရကိုပေးသွင်းပြီးတဲ့နောက်နောက်ပိုင်းအစိုးရနဲ့အကျိုးတူဆက်လက်ဆောင်ရွက်ရမှာဖြစ်တယ်လို့ဆိုပါတယ်။ဒီအခြေအနေမှာကုမ္ပဏီတွေဘက်ကညှဉ်းညူတာတွေကြားနေရပါတယ်။အခုလိုအကျိုးအမြတ်ခံစားမှုမမျှမတပြုလုပ်ထားခြင်းဟာကုမ္ပဏီတွေဘက်ကမတော်မတရားလုပ်ဖို့တွန်းအားပေးသလိုဖြစ်တယ်လို့သုံးသပ်သူတွေရှိပါတယ်။ဘလူများမတော်မတရားလုပ်တာကိုဆိုလိုတာပါလေ။အဓိကကတော့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုလစ်လျူရှုတာတွေဖြစ်ပေါ်လာလိမ့်မလားဆိုတဲ့စိုးရိမ်မှုတွေပါ။သောရရှင်များခင်ဗျာမြန်မာနိုင်ငံကတပ်တူတွေနဲ့တဘာဝပတ်ဝန်းကျင်ပြည့်ဝမှုအခြေအနေနဲ့ပတ်သက်ပြီးနောက်အပတ်တွေမှာဆက်လက်တင်ပြပါဦးမယ်။